ရေးပေါ်ရန်ပုံငွေမရရင်တော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကချက်မရေးဆောက်ရှောက်မှုလုပ်ငန်းတွေထိခိုက်သွားနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာ IOM အဖွဲ့ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအတိုင်းအဝိုင်းအတွက်ချက်မရေးဆောက်ရှောက်မှုမှာနိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့6လတာကာလအတွင်းကျန်းမာရေးဆောင်ရှောက်မှု4သိန်းရှိခဲ့တယ်လို့ IOM ရဲ့ကောဆက်ပစာဆိုင်ရာအရေးပေါ်ညှိနှိုင်းရေးမှူး Manuel Pirey ကပြောပါတယ်။ဒါပေမဲ့အရေးပေါ်ရန်ပုံငွေမရရင်တော့ဆက်ပြီးလုပ်နိုင်မှာမဟုတ်ဘူးလို့လည်းသတိပေးပါတယ်။မုတ်တုံရာသီမှာကျန်းမာရေးဆောင်ရှောက်မှုကပိုပြီးတော့လိုအပ်လာမယ်လို့ကျန်းမာရေးဝန်ထမ်းတွေကခန့်မှန်းထားတာပါ။ IOM ကဖွင့်လှစ်တဲ့စည်းကမ်းတွေကနေကုသမှုပေးနေတဲ့လူ၁၀ဦးမှာတဦးကျော်နှုန်းကအသက်5နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းကြေညာချက်ကဖော်ပြပါတယ်ပြီးခဲ့တဲ့6လအတွင်းကိုဝင်ဆောင်ဆောက်ရှောက်မှု13,000ကျော်ရှိခဲ့ပြီးဒေသခံတဲ့ဒုက္ခသည်အမျိုးသမီး900ကျော်ကိုမီးဖွာပေးခဲ့တဲ့အကြောင်းပြီးခဲ့တဲ့မေလ1လထဲမှာပင်ဘိုက်ခွဲပြီးတော့မွေးရသူက10ဦးအထိရှိခဲ့တယ်လို့လည်း IOM ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရဘက်ကအတိအမှတ်ပြုမထားပါဘူးရှင်